လာမယ့်ရက်တွေအတွင်းဒိုဟာမှာတာလီဘန်နဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါရတယ်။ဒိုဟာဆွေးနွေးပွဲဟာငကိုတုံးကမနေ့ကြာသပတေးနေ့မှာစတင်လုပ်ဖို့ပြင်ဆင်ထားတာဖြစ်ပြီးတော့အဲ့ဒီမှာဒီတာလီဘန်ကူစလေတွေရောအမေရိကန်စစ်မြေအရာရှိတွေပါတယောက်ဆွေးနွေးဖို့ရှိနေပါတယ်။ဒါပေမဲ့လို့ဒိုဟာမြို့မှာဒီတာလီဘန်နိုင်ငံရည်ယုံဖွင့်ခဲ့တာနဲ့ပတ်သက်ပြီးတော့စိတ်နှောက်ရှက်ဖြစ်နေပုံရတဲ့အာဖဂန်သမ္မတဟာမစ်ကာဇိုင်ကဒီဆွေးနွေးပွဲကိုသူတို့နေအစိုးရအနေနဲ့မထောက်ခံဘူးဆိုတော့ကန့်ကွက်ခဲ့ပါတယ်။ဒိုဟာမှာအခုသတင်းပတ်စောပိုင်းတုန်းကဒီ Office of Islamic Emirate of Afghanistan Afghanistan ရဲ့ Islam ဘာသာရေးရုံးဆိုပြီးတော့တာလီဘန်ဘက်ကရုံးခန်းဖွင့်လိုက်တဲ့အပေါ်မှာကန့်ကွက်မှုတစ်စိတ်တစ်ပိုင်းလည်းပါပါတယ်။အရင်တုန်းကလည်းကအာဖဂန်တာလီဘန်တွေရဲ့နိုင်ငံရုံးဖွင့်ဖို့ဆိုပြီးတော့သဘောတူညီချက်ကရှိပြီးသားဖြစ်တယ်လို့တာဝန်ရှိသူတွေဘက်ကတော့ပြောပါတယ်။ American နိုင်ငံရဲ့ဌာနပြောခွင့်ရသူ Jam Saki ကတော့နိုင်ငံရေးအရာအဖြေထုတ်ဖို့နဲ့နိုင်ငံရေးအရာပြန်လည်တည်မြဲရေးအတွက်အကောင်းဆုံးနီလန်းအနေနဲ့တွစ်ဆုံဆွေးနွေးမှုတွေကိုဆက်လုပ်သွားနိုင်ဖို့အမေရိကန်ဘက်ကနေပြီးတော့အာယုံထားအလေးပေးဆဲဖြစ်တယ်ဆိုပြီးတော့ပြောသွားပါတယ်။တာလီဘန်အနေနဲ့အကြမ်းဖက်မှုတွေကိုဆွလွတ်ဖို့အပါအဝင်ကိစ္စရပ်တော်များကိုအမေရိကန်ပြည်ထောင်စုအနေနဲ့တာလီဘန်တွေနဲ့ဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာလည်းအခုဒီတောက်ကြနေမှာဒူဟာကိုတွားရောက်ဖို့ရှိနေပါတယ်။ဒါပေမဲ့လို့တာလီဘန်ကိုယ်စားလှယ်တွေနဲ့တွေ့ဖို့အစီအစဉ်မရှိပါဘူးလို့ပြောခွင့်ရသူဆက်ကီးကပြောပါတယ်။နိုင်ငံရေးဝန်ကြီးကယ်ရီဟာအခုဒီစနေနေ့မှာလုပ်မဲ့ဆီးရီးယားအရေးကိစ္စဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။